မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံဟာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရပြန်ပို့ရေးပထမဆုံးအစီအစဉ်ကိုလာမယ့်နိုဝင်ဘာ15ရက်နေ့မှာစတင်ဖို့သဘောတူညီလိုက်ကြပြီဖြစ်ပါတယ်။မွတ်စလင်ဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ပတ်သက်ပြီးမြန်မာဆိုရကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ဓာကာမြို့မှာတွေ့ဆုံစင်မှာသဘောတူညီခဲ့ကြတာဖြစ်ပါတယ်။ဒီဒုက္ခသည်တွေကိုအရင်ကနှစ်နိုင်ငံသဘောတူညီထားတဲ့သတ်မှတ်နှုန်းထားအတိုင်းပြန်ပြီးပို့ဆောင်မှာဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
။ကျွန်တော်တို့ကဒီ repatriation process စမယ်ပေါ့နော်။ဒီလိုမှ15ရက်မှာအကြိုက်ရင်နှစ်နိုင်ငံသဘောတူတဲ့နှုံးနဲ့ပဲအရင်စနိုင်မယ်နှုံးနဲ့ပေါ့။ဆိုတော့ဒီနေ့ကိုဝင်နိုင်တဲ့အရေးအတွက်ပေါ့နော်။အချိန်နဲ့တွက်လိုက်ရင်ကျွန်တော်တို့ဒီနေ့ကိုတနေရာမှာ150ဝင်လို့ရတယ်ဆိုရှိရည်နှစ်နေရာကျွန်တော်မှာရှိရမယ်။အဲတော့ဝင်မယ်ဆိုစုစုပေါင်းတော့ဘယ်လောက်ဆိုတော့မပြောသေးဘူး။ဟိုအားလုံးဖြစ်နေပါလေစတိုက်ဝင်တာမှာပေါ့နော်။ကျွန်တော်ကဒီ8000နဲ့32ယောက်ကိုကျွန်တော်စီစဉ်ပြန်ပို့ထားတာ9000ယောက်လောက်ရှိတာ။
ဒီဒုက္ခသည်တွေကိုငခုရနဲ့တောင်မျိုးလက်ဝဲတို့မှာဖွင့်လှစ်ထားတဲ့ပြန်လည်လက်ခံရေးစခန်းတွေကနေတဆင့်လက်ခံဖို့အစိုးရကစီစဉ်ထားတာဖြစ်ပါတယ်။အခုနေရပြန်လာမဲ့ဒီဒုက္ခသည်တွေအတွက်အစိုးရကလက်ရှိစီစဉ်ဆောင်ရွက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးဒေါက်တာဝင်းမြတ်အေးကိုမေးကြည့်ပါတယ်
။ဖြင်းဖြစ်လာဆိုတဲ့နေရာမှာတကယ်တော့ကျွန်တော်ကစာချုပ်ကချုပ်ထားပြီးသားရှိတယ်။အဲဒီစာချုပ်က January 31ရက်နေ့ဖြင်းဖြစ်ရမှာ။ဖြင်းဖြစ်ရမှာဆိုတာသူတို့ဖြင်းဖြစ်ဖို့လောက်ခိုင်းတာကအဆောက်အဦပထမအချိန်ကြီးဖြစ်အောင်လုပ်တာပေါ့အဆောက်အဦဆိုတာကတော့လက်ခံတဲ့အဆောက်အဦကကုန်းလမ်းရေလမ်းနောက်ပြီးတော့ခဏနေတဲ့ဂျာစခန်းအဲ့ဒါပြီးရတဲ့ nearest place of their origin အဲ့ဒီမှာပြန်ပြီးတော့အိမ်ရှိရင်အိမ်ပေါ်တက်မယ်အိမ်ရှိရင်အဲ့ဒီမှာဆောက်မယ်ဆောက်ရင် cash for one နဲ့ဆောက်မယ်အဲ့ဒီမှာကျွန်တော်တို့ကစက်ထိုးပြီးမယ်သူတို့မိသားစုတွေကိုကျွန်တော်တို့ကဒီပြန်ဆောက်ဖို့အတွက်စီစဉ်ဆောက်ပြီးမယ်ဆောက်ကြမယ်နောက်ပြီးတော့ပြီးရင်လည်းနေမယ်အဲ့ဒီပုံစံပေါ့ဒါပေမဲ့ဒီဂျာထဲမှာအချိန်ကတော်တော်ကြာသွားတယ်ကြာသွားတော့ကျွန်တော်တို့ကဟိုဒေနီယာအမီယာရဲ့ပြည့်တဲ့ဒေနီယာအရင်ပြန်လာမယ်ဆိုတာလည်းမသိဘူးဖြစ်နေတာပေါ့နော်ဖြစ်နေတဲ့အခါကျတော့ကျွန်တော်ကိုအချိန်ချစ်တောင်းနဲ့30%တခါပို့ထားပြီးတယ်အဲ့ဒါကိုဒီဘက်ကသက်ဆိုင်ရာဝန်ကြီးဌာနရာ verify လုပ်တဲ့အခါကျတော့8000ကျော်စည်ရင်းတွေထွက်လာပြီးတော့ပြန်ပို့ထားပြီးပြီအဲ့ဒီတိကျနေသူတို့ကပြန်ပို့ရင်ကျွန်တော်ကနေတော့စုပြီးတော့တနီယာနဲ့ညီတဲ့နေရာကြီးစုဖို့ရင်ကျွန်တော်တို့အဆင်ပြေတာပေါ့အချိန်နဲ့ထောက်ထားလို့လည်းရတယ်လုပ်ချင်ရှိရလို့လုပ်ရမယ်ပေါ့အဲ့တော့ကျွန်တော်ကအဲ့ဒီစည်ရင်းကိုကြည့်ပြီးတော့ပဲကျွန်တော်ဟာစားပြီးတော့ဥမာကျင်းချောင်းတောင်ကများတယ်ဆိုကျင်းချောင်းတောင်မှာကျွန်တော်ကစားဆောင်နေတယ်အဲ့ဒါမျိုးတော့ကျွန်တော်လုပ်နေတယ်အဲ့ဒါအချိန်ကြီးဖြစ်နေတာပေါ့ဒါပေမဲ့အချိန်ကြီးပြီးပြီးတော့အိမ်ကြီးဆောက်ထားစီရတယ်တကယ်တမ်းကြာရင်တော့အဲ့လိုတော့လည်းမဟုတ်ဘူးပေါ့နော
်နှစ်နိုင်ငံအစိုးရကအခုလိုဒုက္ခသည်တွေနေရပြန်ဖို့ရေးအစီအစဉ်စတင်တော့မှနဲ့ပတ်သက်ပြီးကုတုပလောင်ဒုက္ခသည်စခန်းကဥမာမို့အလီကတော့အခုလိုပြောပါတယ
်ဟုတ်ကဲ့ခင်ဗျာဒီမှာတောင်းဆိုထားတဲ့ချက်လဲတွေရှိတယ်မြန်မာအစိုးရကနေအဲ့ဒါlife လုံးမပွေးဘူးဆိုရင်အဲ့ဒါဘာမှလည်း content ပေါ်မပွေးဆိုရင်လူတွေကသွားရှင်စိတ်မရှိဘူးလေသွားလို့လည်းရမှာမဟုတ်ဘူးလေဒီမှာဘဝလူရှင်မအောင်မခင်ချက်ဘာမှမရှိဘူးလေအဲ့ဒါကြောင့်လူတွေကသွားဖို့စိတ်ကမကူဘူးလေလောလောဆယ
်ဒီဒုက္ခသည်တွေနေရပြန်ရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံခြားရေးအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာမနေ့ကမှကုတုပလောင်ဒုက္ခသည်စခန်းစီကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်နေရပြန်ရင်းနဲ့ပတ်သက်ပြီးသူတို့ဒုက္ခသည်တွေရဲ့စိုးရိမ်ပူပန်မှုတွေကိုမြန်မာကိုယ်စားလှယ်အဖွဲ့ကိုမနေ့ပြန်တင်ပြဖို့ရှိတယ်လို့ဥမာမို့အလီယာပြောပါတယ်
။သူတို့ပထမဆုံးပြောမှလေကျွန်တော်ကသူတို့လာတာကိုဝန်တာကြောင့်ပြောမယ်ဘင်္ဂလားဒေ့ရှ်ကိုလည်းခြေသူတင်ကြောင့်ပြောမယ်ကျွန်တော်တို့အတွက်နဲ့အိမ်ဘယ်မှာလဲကျွန်တော်ရွာဘယ်မှာလဲကျွန်တော်ကဘယ်မှာသွားဘယ်ကိုသွားဖို့ခေါ်ရလဲအမင်းရှိမယ်ကျွန်တော်တောင်းဆိုတာတာချက်လက်တွေဘယ်လိုလောက်တာပြီလေအဲ့ဒီမှာကျွန်တော်ကိုကိုယ်ကြဆက်စင်ပေါ်တာစနစ်တွေတောင်းတတာရှိတယ်အဲ့ဒါပြသိပြီးပြီလား။နောက်ကျင်များတို့ကဟိုကျွန်တော်ကိုမတရနေစက်တာပဲဟာလို့ရှိတယ်။အဲ့ဒါအေးယူပြီးပြီလား။အကွဲဒီမှာလူတွေရှိနေတယ်။ငါတို့ကိုလောပွမဲ့ဆိုရင်တို့ကိုလောအရင်တို့ကိုလောပဲလို့မရဘူးလား။တို့ကအရင်လောပဲလိုက်လေတို့လို့ကိုလောပဲလို့ရှိရင်ကျွန်တော်လည်းမြင်မှာပေါ့။အဲ့လိုဟာတွေဆွေးနွေးသွားမှာလေ။
ရခိုင်ပြည်နယ်မောင်တော်ဒေသမှာပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတိမ့်နဲ့ချီတဲ့မွတ်စလင်တွေဟာတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတာဖြစ်ပါတယ်။ဒီဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရတို့ပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာ23ရက်နေ့ကသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီသဘောတူညီချက်ရဒီဒုက္ခသည်တွေကိုဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံရမှာဖြစ်ပေမဲ့အခုလာမယ့်နိုဝင်ဘာ15ရက်နေ့မှသာပထမဆုံးအကြိမ်အဖြစ်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုစတင်မှာလဲဖြစ်ပါတယ်ရှင်။